ရန်ကရင်းနှီးစီရေးတန်းတဲ့ချီတရုတ်နိုင်ငံကိုတင်ပို့တဲ့နေရာမှာဝန်ဆောင်မှုပေးနေတဲ့နိုင်ငံတကာကွန်ရက်တွေကိုပြစ်မှတ်ထားပြီးအီရန်ရင်းနှီးလုပ်ငန်းအပေါ်မှာတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြေညာပေးနေကကြေညာပါတယ်။အီရန်လက်နက်ကိုင်တပ်ဖွဲ့ AFGS ရဲ့ရင်းနှီးတင်ပို့မှုတွေကိုဆောင်ရွက်ပေးနေတဲ့ CPR Energy ကုမ္ပဏီကိုပြစ်မှတ်ထားတန်ခတ်တာဖြစ်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးယုံကထုတ်ပြန်ပါတယ်။အခုတန်ခတ်ခံရတဲ့အထဲမှာတရုတ်အိန္ဒိယနဲ့အာရဗ်စော်ဘားများပြည်ထောင်စု UAE နိုင်ငံတွေမှာရှိတဲ့လူပုဂ္ဂိုလ်တွေလုပ်ငန်းတွေပါဝင်တယ်လို့ကုန်တင်သင်္ဘောအများပြားလဲပါပါတယ်။အီရန်ရဲ့ဒီ AFGS အဖွဲ့အောက်မှာလဲပတ်နေတဲ့ CPR စွမ်းအင်ကုမ္ပဏီနဲ့သူနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာရေချောင်းသွာလာမှုတွေမှာလက်မှတ်တွေလုတ်တာအပါအဝင်လိင်ညာလှည့်ပြားတဲ့တရားမဝင်နီလန်းတွေနဲ့ရေနံတွေကိုအီရန်ကလာတဲ့ဆိုတာကိုမသိရအောင်ဖုံးကွယ်ပြီးတော့တရုတ်အပါအဝင်ကမ္ဘာနိုင်ငံတွေကိုရေနံတင်ဖို့ကုန်သွယ်တာတွေလုပ်နေတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုတရားမဝင်ရောင်းချတင်ပို့မှုတွေဟာနှစ်စဉ်ဒေါ်လာတန်းထောင်ချီရှိနေပြီးတော့ဒီငွေတွေနဲ့ဟာမတ်၊ဟူတီနဲ့ဟက်စ်ဘောလာအပါအဝင်ဒေသရင်းကစံဖက်အဖွဲ့တွေကိုအီရန်ကကူညီထောက်ပံ့ပေးနေပြီးတော့ဒေသရင်းတည်ငြိမ်မှုပြက်ပြားအောင်လုပ်နေတာဆိုပြီးတော့လေအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးအဖွဲ့ OFAC ကပြောပါရယ်အခုကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်ရုံးကို Writer သတင်းဌာနကဆက်သွယ်မေးမြန်းပေးမယ်လို့လည်းတုံ့ပြန်တာမရှိသေးပါဘူးရှင်